မင်္ဂလာညနေခင်းပါရှင်2019ခုနှစ်ဧပြီလ1ရက်တနင်္လာနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေစတင်ထုတ်လွှင့်နေပါပြီ line to meter 18 19နဲ့ 25 တို့ကနေတိုက်ရိုက်နာဆင်နိုင်ပါလိမ့်ရှင်ကျွန်မခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်မကတော့စုမြတ်မမတူရကီတိုင်ကန်ပါတတိယခဏတွေကကျင်းပတဲ့ဒေသန္တရရွေးကောက်ပွဲတွေမှာတမ်ဘရာရီဂျက်တာရဲ့အာဒိုဝါရဲ့ပါတီကအကြီးအကျယ်ရှုံးနေခဲ့ပါတယ်။ဂျပန်နိုင်ငံမှာတော့ဘယင်သစ်နန်းတက်တဲ့အခါမှာရေယီဝါနန်းဆက်လို့သတ်မှတ်ခေါ်ဆိုမယ်လို့ဒီကနေ့ထုတ်ပြန်ကြေညာလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။အဲဒီနောက်ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့လူစိတ်ဝင်စားမှုနှဲခဲ့တဲ့မနေ့ကစီပင်သာယာရွေးကောက်ပွဲရလမှာလက်ရှိအာဏာရပါတီကကိုယ်စားလှယ်တွေအများစုအနိုင်ရထားတဲ့အကြောင်းနဲ့ရွေးကောက်ပွဲကော်မရှင်ကဒီကနေ့မှကြေညာပါတယ
်။အားနည်းတဲ့ဆိုတော့မှန်ပါတယ်။အခုလက်ရှိဟိုစီပင်သာရွေးကောက်ပွဲကရွေးကောက်ပွဲလုပ်တဲ့နေရာမှာကျွန်တော်တို
့ကော်မရှင်ဥက္ကဋ္ဌကဒီရွေးကောက်ပွဲမှာလိုအပ်ချက်တွေအားနည်းချက်တွေရှိနေသေးတဲ့အပေါ်မှာလည်းအခုလိုပြောသွားတာပါ။ဒါကိုလည်းနိုင်ငံတကာသတင်းတွေပြီးနားဆင်ရပါမယ်ရှင်။အမေရိကန်မှာကျင်းပနေပြီဖြစ်တဲ့နိုင်ငံချင်းချင်းကြားအငင်းပွားမှုကိုဖြစ်ရှင်းဖို့နိုင်ငံတကာတရုတ်ပြတရားခွင်ပြိုင်ပွဲမှာဒီနှစ်မြန်မာနိုင်ငံကပထမဆုံးလာရောက်ရှင်ပြိုင်ပါတယ်။ဩစတြေးလျနိုင်ငံမှာအကြမ်းဖက်ဖြစ်စဉ်တွေကိုလူမှုကွန်ရက်ပေါ်တင်ရင်ဒေါ်လာတန်းနဲ့ချီတန်းခတ်မဲ့ဥပဒေသစ်တရက်ကိုကမ္ဘာမှာပထမဆုံးအဖြစ်ပြဋ္ဌာန်းနိုင်မှုပြင်ဆင်နေတဲ့အကြောင်းကိုလည်းသိကြရမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင်။
တူရကီနိုင်ငံမှာတနင်္လာနေ့တွင်ကကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲတွေမှာတမရရီဂျက်တာရဲ့အာဒိုဝါရဲ့ပါတီကအကြီးအကျယ်ရှုံးနေခဲ့ပါတယ်။နိုင်ငံတော်အရေးပါတဲ့မြို့တွေမှာရှုံးခဲ့တယ်လို့အန်ကာရာမြို့တော်မှာလည်းအထူးတိုက်ခန့်ပါတီကိုရှုံးသွားပါတယ်။နိုင်ငံရဲ့အကြီးဆုံးအစ္စတန်ဘူမြို့မှာတော့ရွေးကောက်ပွဲရလဒ်ကိုတရားရဂိုင်နှုံးပြည့်အောင်ပြီးသက်မကြေညာသေးပေမဲ့တရားဝင်ထုတ်ပြန်ပြီးသလောက်အကျိတ်အနေဖြစ်နေပါတယ်။မဲလိန်နိုင်ဖို့မဲရလဒ်အပြစ်မကြေညာသေးတာလို့အတိုက်ခံတွေဘက်ကဆွဆွဲနေပါတယ်။ရွေးကောက်ပွဲမှာသူ့ရဲ့ AKP ပါတီအထင်နာခဲ့တယ်ဆိုတာကိုသမ္မတအာဒိုဝါကအတိအမှတ်ပြုပြီးရွေးကောက်ပွဲရလဒ်ကရတဲ့သင်ခန်းစာယူမယ်လို့အစ္စတန်ဘူမြို့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အန်ကာရာမြို့တော်မြို့တော်ဝန်ယာတို့အတွက်မဲအများစုရေတွက်ပြီးချိန်မှာအတိုက်ခံ CHP ပါတီကိုယ်စားလှယ်လောင်းက58ရာဂိုင်းနှုံး AKB ပါတီကိုယ်စားလှယ်က48ရာဂိုင်းနှုံးနဲ့အတိုက်ခံဘက်ကအသာရနေပါတယ်။ဒါဟာနိုင်ငံတမိုင်းမှာဒေသန္တရရွေးကောက်ပွဲတွေအတွင်ပထမဆုံးအာဏာရပါတီကရှုံးနေတာလည်းဖြစ်ပါတယ်။အနိုင်ရနေပုံရတဲ့ Mansour Yavaş ကအများပြည်သူဝန်ဆောင်မှုတွေကိုအဓိကထားတိုးတက်အောင်လုပ်သွားမယ်လို့ထောက်ခံသူတွေကိုမိန့်ခွန်းပြောခဲ့ပါတယ်။တနိုင်ငံလုံးအတိုင်းအတာအရစီပင်ရွေးကောက်ပွဲတွေမှာတမရအာဒူဝန်ရဲ့ AKB ညွန်ပေါင်းအဖွဲ့က58ရာဂိုင်းနှုံးကျော်အနိုင်ရထားပါတယ်။
ယူကရိန်းသမားရွေးကောက်ပွဲမဲအီအတွက်ထောက်အလောက်ကိုတနင်္လာနေ့ကရေတွက်ပြီးချိန်မှာတော့ဗလိုဒိုမီယာဇလင်စကီနဲ့ပက်ထရိုပိုရိုရှန်ကိုတို့ကနေရှေ့ကဦးဆောင်နေပါတယ်။ TV ရုပ်သံစီးရီးတွေမှာသမရဖြစ်တရုတ်ဆောင်တဲ့ဟာတာတရုတ်ဆောင်ဇလင်စကီကမဲအီအတွက်30ရာခိုင်နှုန်းနဲ့ရှေ့ကနေဦးဆောင်နေတယ်လို့မိုးရွေးကောက်ပွဲကော်မရှင်ကပြောပါတယ်။လက်ရှိသမရပိုရိုရှန်ကိုကတော့မဲအီအတွက်18ရာခိုင်နှုန်းနဲ့ဒုတိယအများဆုံးရထားပြီးတော့ဝန်ကြီးချုပ်ဟောင်းယူလီယာတီမိုရှန်ကိုကတော့13ရာခိုင်နှုန်းနဲ့တတိယနေရာမှာရှိနေပါတယ်။တကယ်လို့မဲရလက်တွေကဒီတိုင်းဆက်ရှိနေပြီးတော့ဘသူမှမဲရီအတွက်အများစုဖြစ်တဲ့ထက်ဝက်ကျော်ကိုမရဘူးဆိုရင်ဒီရွေးကောက်ပွဲပထမအကျော်မှာမဲရီအတွက်အများဆုံးရတဲ့နှစ်ယောက်ကဧပြီ21ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲဒုတိယအကျော်ကိုဆက်ပြီးတော့ပြောင်းရမှာဖြစ်ပါတယ်။ဒါကကြီးမားတဲ့အောင်ပွဲကိုဦးတည်နေတယ်လို့ဦးတည်နေတဲ့ပထမခြေလှမ်းတရက်သာဖြစ်တယ်ဆိုပြီးကနဦးမဲရလက်တွေထုတ်ပြန်ပြီးချိန်မှာဇလင်စကီကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ။
ဗင်နီဇူလာနိုင်ငံမှာရက်30အတွင်းလျှက်စစ်ပြီးအလှည့်ကျပေးမဲ့အစီအစဉ်ကိုသမ္မတနီကိုလတ်စ်မာဒူရိုကရုပ်မြင့်သံကြားပေါ်ကနေတနင်္ဂနွေနေ့ကကြေညာခဲ့ပါတယ်။နိုင်ငံမှာရေပေးဝေရေးနဲ့သယ်ယူပို့ဆောင်ရေးလုပ်ငန်းတွေကိုကင်တွယ်ဖြည့်ရှင်းနိုင်ဖို့အတွက်မီးအလှည့်ကျပေးမယ်လို့သမ္မတကပြောကြားခဲ့ပါတယ်။နိုင်ငံထဲမှာမီးမကြာခဏပြတ်နေတာကိုမကျေနပ်ကြတဲ့ပြည်သူတွေကတံပုံးတီးတာအမိုက်တွေကိုလမ်းပေါ်မှာထွက်မီးရှို့တာတွေကိုတနင်္ဂနွေနေ့ကပဲလုပ်ခဲ့ကြတဲ့အပြင်သမ္မတမဒူရိုကိုလည်းအော်ဟစ်ဆဲဆိုခဲ့ကြပါတယ်။ရပ်ပေါင်း30ကာလအတွင်းကျောင်းတွေကိုဆက်ပိတ်ထားမှဖြစ်ပြီးမီးအားခြွေတာတဲ့အနေနဲ့အလုပ်ချိန်တွေကိုရှော့ချမယ်လို့မဒူရိုကပြောပါတယ်။မီးမလာတဲ့အတွက်ဟင်းချက်စရာပစ္စည်းတွေရေခဲတက်တာတဲ့ထားမရဗန်တွေပိတ်လို့ငွေထုတ်လို့မရဖြစ်နေကြတဲ့ကရာကတ်စ်မြို့တော်ကအင်ရှင်မတွေကလည်းအတော်ကိုမကြေမနက်ဒေါသထွက်နေကြပါတယ်။အခုလိုမျိုးလျှက်စစ်ဓာတ်အားပြတ်တောက်နေရတာဟာအမေရိကန်ရဲ့အဖြစ်အမှောင်လိုရက်တွေကြောင့်ဖြစ်တယ်လို့သမ္မတမဒူရိုကဆွဆွဲနေပါတယ်။သူကိုယ်သူကြားဖြတ်သမ္မတအဖြစ်ကြေညာထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကတော့အစိုးရရဲ့လျှစ်လျူရှုမှုတွေစီမံခန့်ခွဲမှုညံပြင်းမှုတွေကြောင့်မိတွေပြက်နေတာလို့အပြစ်တင်ပါတယ်။အစိုးရရဲ့အာဂတိလိုက်စားမှုတွေကြောင့်လျှက်စစ်မိစနစ်ကြီးရိုယွင်းပျက်စီးနေတာဖြစ်ပြီးပြန်ပြင်နိုင်ဖို့အစိုးရမှအစွမ်းအစာလည်းမရှိဘူးလို့ဟွမ်ဂွိုက်ဒိုကပြောကြားခဲ့ပါတယ်။
American Legion Line ဒီ၃ခုဖြစ်တဲ့ Southwest Delta နဲ့ United Legion Line တွေဟာဒီနေ့နေ့လာနေမှာတော့ computer စနစ်တွေမှာပြဿနာရှိနေတာကြောင့်လေကြောင်းခီးစင်တွေအတော်များများရပ်ဆိုင်းထားပြီးတော့ခီးစင်တွေအတော်များများလည်းအခက်တွေ့နေကြတယ်လို့ American သတင်းဌာနတချို့ကထုတ်ပြန်နေကြပါတယ်။စတင်ပြန်နှံ့ဖို့လုပ်နေတဲ့လင်းတွေကိုလည်းသူတို့ရဲ့ gate တွေကိုပြန်ပြီးတော့မောင်းခဲ့ရတယ်လို့ဆိုပါတယ် Southwest Legion Line ကတော့ဒီပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ကြိုးစားလုပ်ကိုင်နေတယ်လို့သူတို့ရဲ့ Twitter ဆာမျက်နှာကနေပြောထားပါတယ်ဒါပြင် Delta Legion Line ကလည်းအခုလောလောဆယ်မှာသူတို့ရဲ့ computer စနစ်ကြီးတစ်ခုလုံးပြဿနာနဲ့ရင်ဆိုင်နေရပြီးတော့ပြန်ပြီးကောင်းလာအောင်လုပ်ဆောင်နေကြောင်းဒါပေမဲ့ဘယ်တော့ပြန်ကောင်းလာမလဲဆိုတာမသိရသေးပဲကီးစင်နေတောင်းနေကြံ့ကြာကုန်တဲ့အတွက်တောင်းပန်တယ်ဆိုပြီးတော့ Twitter ကနေရေးသားထားပါတယ်American Legion အုပ်ချုပ်ရေးအဖွဲ့ FAA ကလည်း Southwest Delta United JetBlue နဲ့ Alaska Air Legion Line အပါအဝင် American Legion Line ဒါသင်းနဲ့ချီပြီးတော့ IT နည်းပညာပြဿနာနဲ့ရင်ဆိုင်နေရပြီးခီးစဉ်တွေနောက်နေကုန်တယ်ဆိုပြီးတော့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
American တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15656နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီနေ့လာနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ရဲ့အဖေတူမအေကွဲအကိုတော်သူကိုတပ်ဖြတ်မှုနဲ့တရားစွဲခံရတဲ့ဗီယက်နမ်လူမျိုးအမျိုးသမီးကိုမလေးရှားတရားရုံးကတေဒံအစားထောင်ဒဏ်3နှစ်နဲ့4လချမှတ်လိုက်ပါတယ်။ဒိုရီယန်တီဟောင်းကတေဒံထက်တက်တာတဲ့အပြစ်ဒဏ်ခံရဖို့ဒေဇီနယ်နောက်တဲ့အထိထိခိုက်နာကျင်စေမှုနဲ့အပြစ်ရှိကြောင်းဝန်ခံခဲ့တယ်လို့သူ့ရဲ့ရှေ့နေကပြောကြားခဲ့ပါတယ်။2019 February လတည်းကဖမ်းဆီးခံထားရတဲ့သူ့အမှုတွေအနေနဲ့မလေးရှားဥပဒေအရမေလလောက်မှထောင်ကလွတ်နိုင်တယ်လို့လည်းရှေ့နေကပြောပါတယ်။2019ခုနှစ်တုန်းကဒီမလေးရှားနိုင်ငံကွာလာလမ်ပူလေးစိတ်မှာကင်ဂျုံနမ်ရဲ့မျက်နှာကိုအာယုံကြောထိခိုက်စေတဲ့ဆေးရည်ပဝါနဲ့တုတ်ခဲမှုနဲ့ဒိုရီယန်တီဟောင်းကမလေးရှားမှာဖမ်းဆီးခံရတာဖြစ်ပါတယ်။သူနဲ့အတူဖမ်းဆီးတရားစွဲခံထားရတဲ့အင်ဒိုနီးရှားနိုင်ငံသူဆက်တီအာဆီယာကတော့တရားလိုဘက်ကအမှုချုပ်သိမ်းခဲ့တဲ့အတွက်ပြီးခဲ့တဲ့လကပဲလွတ်မြောက်သွားခဲ့ပါတယ်။ကွာလာလမ်ပူမြို့တော်မှာရှိတဲ့မြောက်ကိုရီးယားတန်ယုံကပတ်သက်နေတဲ့နိုင်ငံရေးလှုပ်ရှားမှုမှာဒီအမျိုးသမီးနှစ်ယောက်လုံးတရားခံဖြစ်ရတာလို့သူတို့ရဲ့ရှေ့နေတွေကတော့ပြောကြပါတယ်။ကင်ဂျုံနမ်ဟာမြောက်ကိုရီးယားကောင်းဆောင်မိသားစုမှာသားအကြီးဆုံးဖြစ်ပါတယ်။သူဟာနိုင်ငံသားမှာနေထိုင်နေတာနှစ်ပေါင်းများစွာကြာနေပြီဖြစ်ပေမဲ့ကောင်းဆောင်ကင်ဂျုံအန်ရဲ့အာဏာကိုချိမ့်ချောက်နိုင်သူအဖြစ်အများကမြင်ကြတာဖြစ်ပါတယ်
။မေလတရနေ့ကနေစပြီးတော့ Fentanyl ပေါင်းဆက်ပါဝင်တဲ့ဆီးရီအလုံးကိုကန့်သက်ထိန်ချုပ်ဆေးဝါးစည်းမှထည့်သွင်းမယ်လို့တရုတ်နိုင်ငံကတနင်္လာနေ့မှာပြောလိုက်ပါတယ်။ Morphine ထက်အဆများစွာမူရစီရတဲ့ Fentanyl နဲ့Fentanyl ပေါင်းဆက်ပါဝင်တဲ့ဆေးဝါးတွေအလွန်အကျွံသုံးဆဲမှုကြောင့်အမေရိကမှာနှစ်တိုင်းလူထောင်နဲ့ချီသေဆုံးနေရတာဖြစ်ပါတယ်။အမေရိကမှာ Fentanyl ကိုကန့်သက်ထိန်းချုပ်ဖို့တာဝန်ရှိသူတွေစီရင်လုံဆောင်နေကြတာလည်းကြားပါပြီ။ Fentanyl ကိုကန့်သက်ထိန်းချုပ်ဆေးဝါးစည်းမှထည့်သွင်းလိုက်တဲ့အတွက် Fentanyl ပေါင်းဆက်ပစ္စည်းတွေနဲ့ပတ်သက်ပြီးတော့အမေရိကန်ကစိုးရိမ်နေတဲ့အပေါ်ဖြေရှင်းပြီးသွားပြီဖြစ်တဲ့အကြောင်းတရုတ်မျိုးသားမျိုးဆေးဝါးထိန်းချုပ်ရေးကော်မရှင်ဒုတိယညွှန်ကြားရေးမှူးUU ဂျင်းကပြောပါတယ်တရုတ်နိုင်ငံကဖန်နနိုနဲ့ပေါင်းဆက်စီးပွားတွေကိုကန့်သက်ထိန်းချုပ်မယ်ဆိုရင်ထင်ရှားတဲ့အပြောင်းအလဲတစ်ခုဖြစ်လိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့တွင်ကပြောထားပါတယ်ခင်ဗျာ
ဂျပန်နိုင်ငံမှာဘီရင်သစ်နန်းတက်တဲ့အခါရေယူဝါနန်းဆက်လို့တတ်မှတ်ခေါ်ဆိုမယ်လို့ဒီကနေ့ထုတ်ပြန်ကြေညာလိုက်ပါတယ်နန်းဆွတ်တော့မဲ့လက်ရှိဘီရင်အကီဟီတိုရဲ့သားတော်အင်ရှိမင်းသားနာရီဟီတိုမေလာတရနေ့မှာနှတ်တက်တဲ့အခါမှာရေယူဝါနန်းဆက်အဖြစ်နဲ့ခေါ်ဝတ်သုံးနှုံးဖို့အစိုးရကတတ်မှတ်တယ်လို့ဝန်ကြီးချုပ်ရှင်ဇိုအာဘေကကြေညာခဲ့ပါတယ်။ရှေးဟောင်းဂျပန်ကဗျာစာအုပ်မန်နျိုရှူးစ်ထဲမှာပါတဲ့စကလုံးတွေကဆင်းသက်လာတာဖြစ်တယ်လို့ဝန်ကြီးချုပ်အာဘေကပြောပါတယ်။ဂျပန်ပြည်သူတိုင်းအနာဂတ်အတွက်မျှော်လင့်ချက်ထားပြီးအိမ်မက်တွေကိုအကောင့်ထဲပေါ်နိုင်ကြမယ်ဆိုတဲ့အထိတ်အမှတ်နဲ့ဒီနာမည်ကိုရွေးတာဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်။ဘရင်သစ်နန်းတက်တဲ့အခါမှာနန်းဆက်သစ်နာမည်ကိုရွေးချယ်ဖို့အတွက်တရုတ်ခန်းကြီးကန်ဒဝင်စာပေနဲ့ဂျပန်စာပေဆိုင်ရာကျွမ်းကျင်သူတွေပါတဲ့အဖွဲ့တစ်ဖွဲ့ကိုဝန်ကြီးချုပ်အာဘေကခန့်အပ်ပြီးတော့နာမည်နှစ်ခုကတည်းငါးခုအစိုးပြုဖို့တာဝန်ပေးခဲ့တာပါအခုရွေးချယ်လိုက်တဲ့ရေအီဝါဆိုတဲ့နန်းဆက်နာမည်မှာပထမဇလုံးရေအီကကောင်းမွန်ခြင်းလှပခြင်းအပြင်အစီအစဉ်တကျရှိခြင်းလို့အဓိပ္ပာယ်ရပြီးတော့ဒုတိယဇလုံးဝါကတော့ငြိမ်းချမ်းခြင်းသဟဇာတဖြစ်ခြင်းဆိုတဲ့အဓိပ္ပာယ်ရပါတယ်တွဲလိုက်ရင်တော့ကံကောင်းခြင်းတာယာဝါပြောခြင်းငြိမ်းချမ်းခြင်းတရားသဟဇာတဖြစ်ခြင်းစတဲ့အဓိပ္ပာယ်တွေရှိပါတယ် လက်ရှိဟေးဆေးနန်းဆက်ရဲ့ဘုရင်အသက်85နှစ်ရှိပြီဖြစ်တဲ့ဘုရင်အကီဟီတိုဟာဧပြီ30ရက်နေ့ကျရဲ့နန်းစွန်တော်မှာပါဒုတိယကမ္ဘာစစ်ပွဲကာလတည်းကအုပ်ဆိုးခဲ့တဲ့ဖခင်ဟီရိုဟီတိုရဲ့ကွယ်လွန်သွားတဲ့ဒီ1989ခုနှစ်မှာသူနန်းတက်လာခဲ့တာဖြစ်ပါတဲ့ဘုရင်အကီဟီတိုဟာနှစ်ပေါင်း200အတွင်းမှာဒီဂျပန်နန်းဆက်မှာပထမဆုံးနန်းစွန်မဲ့ဘုရင်လည်းဖြစ်ပါတယ်ရှင်
ပြည်သူနိုင်ငံမျိုးတော်လီမောမှာနှစ်ထပ်ဘတ်စကားတစ်စင်းမိလောင်သွားပြီးတော့လူ20ထက်မနည်းသေဆုံးခဲ့တယ်လို့ပြည်သူတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်ဆန်မာတင်ဒေပိုရက်စ်ကနေဘတ်စကားမှတ်တိုင်မှာတနင်္ဂနွေနေ့ကဖြစ်ခဲ့တဲ့ဒီမိလောင်ကျွမ်းမှုကြောင့်လူ10ယောက်ထက်မနည်းဒဏ်ရာရသွားခဲ့ပါတယ်မိကဘတ်စကားရဲ့အနောက်ကနေစတင်လောင်ကျွမ်းခဲ့တာဖြစ်ပြီးတော့အလင်းမြန်ပဲပြန့်နှံ့သွားခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်သေဆုံးသူအများစုဟာဘတ်စကားအပေါ်ထက်မှာရှိတဲ့သူတွေဖြစ်တယ်လို့လည်းအာနာပိုင်တွေကပြောပါတယ်အခုအချိန်ထိတော့ဘတ်စကားပေါ်မှာလူပဲနှစ်ယောက်ပါတယ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။အဲ့ဒီမီးလောင်သွားတဲ့ဘတ်စကားပေါ်မှာမီးလောင်ရင်ငိမ့်သက်နိုင်တဲ့မီးသက်ဘူးမပါဘူးလို့လည်းအာနာပိုင်နေကပြောပါရယ်။ဒီဘတ်စကားဟာလီမာမြို့ကနေမြောက်ပိုင်းမှာရှိတဲ့ချလာရိုမြို့ကိုသွားရောက်နေတာလည်းဖြစ်ပါရယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မော်နဲ့ကိုရနိုင်တို့ပြောပြသွားတာပါ။ VOA ရဲ့နေ့စဉ်ရေဒီယိုအစီအစဉ်နဲ့ TV သတင်းလွှာအစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့တနင်္လာနေ့ညနေခင်းနောက်ဆုံးရထားတဲ့ဆက်သွယ်မေးမြန်းချက်တွေသတင်းလှတွေကိုဆက်တိုက်နားဆင်ကြရပါမယ်ရှင်။တနင်္လာနေ့ကကျင်းပတဲ့ရန်ကုန်စီပင်ရွေးကောက်ပွဲမှာ NLD ပါတီကကိုယ်စားလှယ်လောင်းတွေအများစုအနိုင်ရထားတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ကြေညာပါတယ်။မနေ့ကရွေးကောက်ပွဲမှာမဲပေးသူဦးရေအတော်ကိုနှဲပါတယ်။ဒါဟာလူလူစိတ်ဝင်စားမှုနှဲပါတာအပြင်ရွေးကောက်ပွဲစီစဉ်ရမှာအားအနေချက်ကြောင့်ဖြစ်တယ်လို့ထောက်ပြပြောဆိုမှုတွေလည်းရှိနေပါတယ်။အပြည့်စုံကိုကိုကောင်းဆတ်ဟင်းကသတင်းပေးပို့ထားပါတယ်ရှင်။
နေ့စဉ်ပြည်သူလူထုရဲ့နေထိုင်စားတောက်ရေးတွေနဲ့တိုက်ရိုက်ထိတွေ့နေရတဲ့စီဝင်သာရေးဌာနရွေးကောက်ပွဲကိုမနေ့ကတနင်္ဂနွေနေ့ကကျင်းပပြုလုပ်ခဲ့တာပါ။မဲရက်လက်တွေအရကတော့ရန်ကုန်မြို့တော်စီဝင်သာရေးကော်မတီဝင်6နေရာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဝင်ရောက်ရှိပြန်ကြတဲ့ကိုယ်စားလှယ်လောင်းတွေကပဲအနိုင်ရခဲ့တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကအကြေညာထားပါတယ်။မြို့နယ်စီဝင်ကော်မတီနေရာတွေကိုလည်း NLD ကိုယ်စားလှယ်လောင်းတွေကပဲအများစုအနိုင်ရထားပါတယ်။မနေ့ကတာမွေမြို့နယ်ချက်ခွက်တိရက်ွက်အမဲရုံအမှတ်3မှာလာရောက်မဲပေးခဲ့တဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်ကတော့ရွေးကောက်ခံရမယ့်ကော်မတီဝင်အသစ်တွေအနေနဲ့ပြည်သူလူထုရဲ့အကျိုးစီးပွားကိုအလေးပေးဆောင်ရွက်ဖို့အခုလိုတိုက်တွန်းပြောဆိုခဲ့ပါဗျာ။
အားလုံးတိုင်းပြည်ဒီကျိုးဆောင်ရွက်ဖို့ပဲနိုင်ငံသားတွေနှလုံးစိတ်မအေးချမ်းဆောင်ရွက်ပေးဖို့ပ
ါ။မနေ့ကစီပင်ရွေးကောက်ပွဲမှာမဲလာပေးသူအရေအတွက်ကတော့အလွန်ကိုနှဲပါလွန်ခဲ့ပါဗျာ။ရွေးကောက်ပွဲစောင့်ကြည့်လိလအဖွဲ့တွေရဲ့ထုတ်ပြန်ချက်အရမဲပေးခွင့်ရှိသူဥယျာဉ်10ရာခိုင်နှုန်းလောက်ပဲမဲလာရောက်ပေးခဲ့ကြတယ်လို့ဆိုပါတယ်ဒီလိုမဲပေးမှုနေပါရတာဟာရွေးကောက်ပွဲအပေါ်လူတွေရဲ့စိတ်ဝင်စားမှုနေပါတာရွေးကောက်ပွဲအသိပညာပေးမှုနေပါတာတွေအပြင်ရွေးကောက်ပွဲစီစဉ်ရမှာအားနည်းချက်တွေရှိနေတာကြောင့်ဖြစ်တယ်လို့စောင့်ကြည့်သူတွေကထောက်ပြကြပါတယ်မဲစင်းရင်မှာနေမဲမပါလို့မဲထက်ခွင့်မရတဲ့ပြည်သူတွေရှိခဲ့တာလို့မျိုးကော်မရှင်ဘက်ကအားနည်းချက်တွေရှိခဲ့တယ်ဆိုတာကိုစမ်းကြောင်းမှုနဲ့လင်းလုံးမြောင်ရက်ွက်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကျော်စွန်းနိုင်ကအခုလိုပြောပါရစေ
။အားနည်းတဲ့ဆိုတော့မှန်ပါတယ်။အခုလက်ရှိဟိုစီပင်သားရွေးကောက်ပွဲကရွေးကောက်ပွဲလုပ်တဲ့နေရာမှာကျွန်တော်တို့နံပါတ်1ချက်ကြော်ညာအားတွေလည်းနေတယ်။နောက်ပြီးတော့အခုအဲလူစင်းလိုက်ကောက်တဲ့၎င်းစင်းလိုက်ကောက်တဲ့ဒီရက်ကွက်အုပ်ချုပ်ရေးမှူးတွေမှာလည်းအားနည်းတယ်။နောက်ပြီးတော့ဟိုတချို့ဆိုလို့ရှိရင်အိမ်ကျော်ပြီးကောက်သွားတာတွေရှိတယ်။တချို့ဆိုလို့ရှိရင်လည်းဒီမှာတေချာပေါ့နော်တကောင်စင်းမှာမိတူပေးလိုက်တယ်မိတူပေးလိုက်တဲ့တမိသားစုလုံးမပါတာလည်းရှိတယ်ဒါတွေကျွန်တော်တို့အကုန်ရော့ကော့ယူထားပါတယ်ကျွန်တော်တို့အထက်ကိုတင်ပြပါမယ
်ကမာရဲမြို့နယ်ရှိရက်ကွက်ကမဲယုံမှာလေးလာစောင့်ကြည့်နေတဲ့ New Myanmar Foundation အဖွဲ့ကတော့မူမူတန်းကတော့ရေကောက်ပွဲအပေါ်ပြည်သူတွေစိတ်ဝင်စားမှုနေပါတဲ့အကြောင်းရင်းကိုအခုလိုထောက်ပြပါတယ်
ပြည်သူလူထုရဲ့စိတ်ဝင်စားမှုကတော့တော်တော်နည်းနေတာတွေ့ရတယ်။ဘာကြောင့်လဲဆိုတော့စီကောက်ရွေးကောက်ပွဲရဒီဒီဟာပထမဆုံးကြိတ်လို့ပဲထင်တယ်ပေါ့နော်။အဲဒါကြောင့်လည်းပြည်သူလူထုကစီပင်ကိုပဲစိတ်ဝင်စားတာလား။ဒီမဲရုပ်ကိုပဲလာဖို့ကိုစိတ်ဝင်စားတာလားဆိုတာကိုခွဲခြားလို့မရဘူးဖြစ်နေတယ်ပေါ့နော်
။ပြည်သူလူထုယုံကြည်မှုနေပါတဲ့စီပင်ရွေးကောက်ပွဲနဲ့ပတ်သက်လို့ရွေးကောက်ပွဲမွေးဆွဲစီရင်မှုတွေအတွင်းမှာလည်းရွေးကောက်ပွဲလှုပ်ထုံးလုံးနည်းနဲ့မညီညွတ်တဲ့မွေးဆွဲမှုတွေရှိခဲ့ပြီးတိုင်းအစိုးရက NLD အဖွဲ့ဝင်ကိုယ်စားလှယ်တွေဘက်ကနေ င်းအားသုံးမဲဆွေတာတွေကဂျန်နဲ့ရှင်ပြိုင်ဘက်တွေအပေါ်မျက်တမှုမရှိဘူးဆိုတဲ့ဝေဖန်သံတွေလည်းထွက်ပေါ်ခဲ့ပါတယ်ရွေးကောက်ခံရတဲ့စီပင်ကော်မတီဝင်6ဦးနဲ့လက်ရှိတိုင်းအစိုးရကခန့်ထားတဲ့မြို့တော်ဝင်အပါအဝင်ကော်မတီဝင်5ဦးပူးပေါင်းပြီးရှင်ရှိရဲ့တတဲနှစ်တာကာလအတွင်းတာဝန်ထမ်းဆောင်ကြရမှာပါဒါမဲ့ဧပြီလအတွင်းမှာစတင်အသက်ဝင်လာမဲ့စီပင်ကော်မတီဝင်အသစ်တွေအနေနဲ့ကျန်စီရဲ့တတနေနေတာကာလအတွင်းဇဂုံမျိုးကြီးပြောင်းလဲသွားအောင်ပြည်သူတွေစီပင်ဖြစ်လာအောင်ဘလောက်များဆွမ်းဆောင်နိုင်ကြပါမလဲဇဂုံသူဇဂုံသားတွေအားလုံးကစောင့်ကြည့်အကဲဖြစ်နေကြမှာပဲဖြစ်ပါတယ်ခင်ဗျာ
ရန်ကုန်တိုင်းစီပင်ရေကောက်ပွဲမှာလက်ရှိအာဏာရပါတီကိုယ်စားလှယ်အများစုအနိုင်ရထားကြောင်းကိုကောင်းဆန်ဟိန်ပြောပြသွားတာပါရှင်မကြခင်မှာတော့ဒီမြန်မာကိုယ်စားလှယ်အဖွဲ့ပထမဦးဆုံးပါဝင်လာတဲ့နိုင်ငံတကာတရုတ်ပြတရခွင်ပြိုင်ပွဲအကြောင်းကိုနားဆင်ကြရမှာပါအခုတော့လာမယ့်အင်ကာညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင်
ရရှိမှာလူလက်နှတ်တာတဲ့ရွေးကောက်ပွဲဆိုတာဟာအခြေခံအကျဆုံးဒီမိုကရေစီခွင့်ရတရားဖြစ်ပါတယ်။ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အနာဂတ်ကိုခြေတမဲ့လူငယ်တွေကြားဘယ်လိုသဘောထားကြပါသလဲ။ဘယ်လိုမျိုးနားလည်ကြသလဲ။ဒီမေးခွန်းကိုဆွေးနွေးလိုပါတယ်။ဒါကြောင့်မလို့မြန်မာလူငယ်နဲ့ရွေးကောက်ပွဲဆိုတဲ့ခေါင်းစဉ်နဲ့ဒီလာမယ့်အင်ကာနီညဒိုင်လီလိုက်အစီအစဉ်ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူသူတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်ဆွေးနွေးပွဲအစီအစဉ်စတဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အပြင်ကိုယ့်ရဲ့ယူဆကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-392-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူရဲ့သတင်းရှင်တွေကိုကြိုဆိုပါရစေ
။ဒီလိုအမေရိကန်တန်ကနေထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-392-382-9994 ဖြစ်စေ။အီးမေးလ်လိပ်စာ bamis@voanews.com ကိုဖြစ်စေဆက်သွယ်နိုင်ကြပါတယ်ရှင်။အခုသတင်းလွှာတွေဆက်ပြီးတော့နားဆင်ကြရပါမယ်။နိုင်ငံချင်းချင်းကြားအငင်းပွားမှုတွေနဲ့ပတ်သက်ပြီးဖြစ်ရှင်းရတဲ့နိုင်ငံတကာတရုတ်ပြတရခွင်ပြိုင်ပွဲကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC မှာကျင်းပနေပါတယ်။ဒီပြိုင်ပွဲမှာမြန်မာနိုင်ငံကိုစားပြုအသင်းလည်းပထမဆုံးအကြိမ်ဖြစ်ပါဝင်ရှင်ပြိုင်နေပါတယ်။မလ31ရက်နေ့ကစတင်ဖွင့်လှစ်တဲ့တပတ်ကြာကျင်းပမယ့်ဒီပြိုင်ပွဲမှာနိုင်ငံတကာကဥပဒေကြောင်းသားကျောင်းသူတွေယာနဲ့ချီပြီးတော့သက်ဆိုင်ရာအုပ်စုလိုက်ရှင်ပြိုင်ကြရမှာဖြစ်ပါတယ်။ဒီအကြောင်းကိုတိုင်သွားရောက်သတင်းယူခဲ့တဲ့ကိုအောင်အောင်ကတင်ပြထားပါတယ်ရှင်။
The Philip C. Jessup နိုင်ငံတကာဥပဒေဆိုင်ရာတရုတ်ပြတရားခွင်ပြိုင်ပွဲကိုနိုင်ငံပေါင်း100ကတက္ကသိုလ်ကောလိပ်ကိုစားပြုအသင်း900လောက်ပါဝင်ရှင်ပြိုင်တာပါ။နိုင်ငံချင်းချင်းကြားပြဿနာတွေဖြစ်ပွားပြီးတဲ့နောက် ICJ နိုင်ငံတကာတရားရုံးရှေ့မောက်မှာရှောက်လဲချက်ပေးရတဲ့ပုံစံမျိုးရှင်ပြိုင်ရတာပါ။ပါဝင်ရှင်ပြိုင်တဲ့အသင်းတွေအနေနဲ့နှုတ်နဲ့ရောစာနဲ့ပါရေးသားပြီးတော့ရှောက်လဲသူနေရာကနေရောခုခံခြေပသူနေရာကနေပါရှင်ပြိုင်ရပါတယ်။အကြိမ်60မြောက်ဒီတရုတ်ပြတရားခွင်ပြိုင်ပွဲမှာတော့ရှားပါတလိမ့်ဆန်ကာကွယ်မှုအရေးနိုင်ငံနှစ်နိုင်ငံကြားအငင်းပွားနေတဲ့ကိစ္စနဲ့ပတ်သက်ပြီးဖြေရှင်းရမှာပါမြန်မာနိုင်ငံအသင်းအကြံပေးကိုကောင်းမြတ်အာဂါကအခုလိုရှင်းပြပါတယ
်ကျွန်တော်ဒီမြို့သုံးကန်ကြီးဖြစ်နေတဲ့ဒီတာယန်တရိတ်ဆန်ပေါ့နော်ကျွန်တော်ဒီ case မှာဆိုလို့ရှိရင်တော့နွားရိုင်းတစ်မျိုးပေါ့ဒီ Khalif Yak လို့ခေါ်တဲ့နွားရိုင်းတစ်မျိုးဗျအဲ့နွားရိုင်းတစ်မျိုးပေါ်မှာကျွန်တော်ဒီနိုင်ငံနေအနေနဲ့ပေါ့နိုင်ငံနှစ်နိုင်ငံရှိရပေါ့ဗျအဲ့နိုင်ငံနေအနေနဲ့ဘယ်လိုတာဝန်ယူရမလဲဘယ်လိုမျိုးကာကွယ်ရမလဲပုံမှာပတ်သက်ပြီးတော့တို့ကဒီ case ကိုအဲ့ပေါ်မှာကိုမူတည်ပြီးတော့ရေးထားဖြစ်ပါတယ်ခင်ဗျ
ကမ္ဘာနေရာပေါင်းစုံကဥပဒေကြောင်းသားကြောင်းသူတွေရှေ့နေတွေကြားပုံမနားလည်မှုရလာစေဖို့ပူပေါင်းဆောင်ရွက်နိုင်ဖို့နဲ့တရားဥပဒေဆိုင်ရာကိစ္စရပ်တွေမှာအမြင်ဖလှယ်ဖို့ရည်ရွယ်ချက်နဲ့အခုလိုပြိုင်ပွဲကျင်းပပေးတာပါဒါ့အပြင်နိုင်ငံတကာယဉ်ကျေးမှုတွေကိုပုံမထိတွေ့စေပြီးမတူတဲ့အမြင်ရှိတော်တွေကနေစဉ်းစားတွေးခေါ်ကြပုံတွေကိုအပြန်အလှန်နားလည်နိုင်ဖို့နိုင်ငံတကာအဖွဲ့အစည်းတွေမှာဝင်ရောက်တာဝန်ယူနိုင်မဲ့အခွင့်အလမ်းကောင်းတွေပေါ်ထွန်းလာစေဖို့အတွက်လည်းရည်ရွယ်ပြီးတော့အခုလိုကျင်းပတာပါရသလောက်အချိန်နဲ့အကောင်းဆုံးပြင်ဆင်ခဲ့တယ်လို့မြမအသင်းအဖွဲ့ဝင်တွေကပြောပါတယ်မတ်ပြည့်ပြည့်ဖြူက
ဒီပြိုင်ပွဲကိုဒီအခြားနိုင်ငံတွေကစပြီးတော့ပြင်ဆင်တဲ့အခါကသူက September လောက်ထင်တယ်ဒီဒါမဲ့ရန်ကုန်မှာပြိုင်မှု registration ဖွင့်တဲ့အချိန်က December လောက်ရောက်နေပြီဒီဇင်ဘာလောက်ရောက်နေအောင်အရန်နောက်ကြတယ်။ဟိုစပြီးတော့သူများကြီးပြင်နေတာ2လ3လလောက်နောက်ကြပြီးမှဟိုအကုန်လုံးစပြီးပြင်ရတာဆိုတော့လေနောက်ဆုံးစတင်ငန်းနီးရက်ဆိုလို့ရှိရင်24နိုင်လုံးမအိပ်အောင်မစားအောင်မပြီးလို့ထိုင်ရေးနဲ့ဟိုလောကမအိပ်တာတွေအဲ့လိုမျိုးတွေဖြစ်တယ်ပေါ့
ဒ တချို့နိုင်ငံတွေကတော့ကြောင်းလိုက်ဒေသလိုက်အသင်းသင်းထက်ပိုပြီးတော့ပါဝင်ရှင်ပြိုင်ကြပါတယ်မြန်မာအသင်းကတော့ရန်ကုန်တက္ကသိုလ်ကုစားပြုပြီးကူဝိတ်အမေရိကန်ထိုင်းရုရှားနိုင်ငံကအသင်းသင်းစီနဲ့ရှင်ပြိုင်ရမှာပါအခုလိုနိုင်ငံတကာအဆင့်ပြိုင်ပွဲတွေမှာပထမဆုံးအနေနဲ့ပါဝင်ခွင့်ရတဲ့အတွက်မျိုးဆက်သစ်ဥပဒေပညာရှင်တွေပိုပြီးတော့အသိဉာဏ်ကျော်ဝါလာမှာဖြစ်တယ်လို့နိုင်ငံအတွက်လည်းအကျိုးပြုနိုင်မှာဖြစ်တယ်လို့ဆိုပါတယ်ကိုကောင်းမြတ်အာကာက
နိုင်ငံတကာတရုတ်ပြတရားခွင်တွေမှာမြန်မာနိုင်ငံဥပဒေကြောင်းသားကြောင်းသူတွေပေါဝင်လာမှုကဒီပထမဒီလိုမျိုးပထမဆုံးအချိန်ကနေပြီးတော့နောက်ပိုင်းအချိန်တွေတောက်လျှောက်အထိကျွန်တော်တို့ဆက်ပြီးတော့ပါလာနိုင်ဖို့အတွက်ကျွန်တော်တို့တခုရှိမယ်ပေါ့နော်အဲ့လိုမျိုးပါလာနိုင်ခြင်းအချင်းလည်းကျွန်တော်တို့ရဲ့ဒီဥပဒေပညာရေးကလုံးဝတိုးတက်လာမှာဖြစ်ပါတယ်ခင်ဗျာဒုတိယအနေနဲ့ကကြောက်လည်းမြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဒီ international community ကနေပြီးတော့ကျွန်တော်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ဒီအရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီအတန်တွေအများကြီးကျွန်တော်တို့ရှိနေရပေါ့နော်အဲ့တော့နောက်ပိုင်းတစ်ချိန်တစ်ခါမှာနိုင်ငံတကာဒီကျွန်တော်တို့ဥပဒေဟိုဇက်ခုံမှာပေါ့နော်ကျွန်တော်ရဲ့မြန်မာနိုင်ငံအနေနဲ့ကလည်းကျွန်တော်အရေးချင်းရှိတဲ့ international law ကိုနားလည်တဲ့ဥပဒေပညာရှင်တွေအများကြီးလိုအပ်မယ်ပေါ့နော်ကျွန်တော်ဒီအဲ့လိုမျိုးဥပဒေပညာရှင်တွေထွက်ပေါ်လာဖို့အတွက်ကကျွန်တော်ဒီ Jessup Moot Court Competition လို့တရုတ်ပြတရားခွင်မျိုးကဒီအကောင်းဆုံးဒီ platform တစ်ခုအနေနဲ့ကျွန်တော်တို့ပြုလုပ်ပြောမှာဖြစ်ပါတယ်ခင်ဗျ
Jessup နိုင်ငံတကာဥပဒေရေးရာတရုတ်ပြတရားခွင်ပြိုင်ပွဲကိုနိုင်ငံတကာဥပဒေကြောင်းသားများအသင်းကကမကထကျင်းပပြုလုပ်တာပါဒီအသင်းအဖွဲ့ကြီးအနေနဲ့နိုင်ငံတကာဥပဒေတွေနဲ့အကျွမ်းတဝင်ရှိစေရေးပြိုင်ပွဲတွေဥပဒေရေးရာဆွေးနွေးပွဲတွေညီလာခံတွေကျင်းပပေးလို့ရှိသလိုသူတေသနအချက်အလက်တွေကိုလည်းထုတ်ပြန်လို့ရှိပြီးနိုင်ငံတကာဥပဒေကြောင်းသားအဖွဲ့စည်းတွေကြားပူးပေါင်းဆောင်ရွက်နိုင်အောင်လဲကူညီဆောင်ရွက်ပေးပါရခင်ဗျာ
ကိုအောင်အောင်ပြောပြသွားတာပါရှင်အခုနားဆင်ရမယ့်နိုင်ငံတကာသတင်းတော်မှာတော့လူမှုကွန်ရက်မှာအကြမ်းဖက်ဖြစ်စဉ်တွေတင်လာဖြန့်ချီတာတွေကိုအပြစ်ဒဏ်ချမှတ်တော့မဲ့ဩစတြေးလျနိုင်ငံရဲ့ဥပဒေသစ်တရားအကြောင်းကိုသိကြရမှာပါလူမှုကွန်ရက်တွေပေါ်မှာတင်ကြတဲ့အကြမ်းဖက်ဖြစ်စဉ်တွေကိုသက်ဆိုင်ရာလူမှုကွန်ရက်ကုမ္ပဏီတည်တည်ကအမြန်ဆုံးဖြုတ်မချရင်ထောင်ဒဏ်နဲ့ဒေါ်လာတန်းနဲ့ချီဒဏ်ခတ်နိုင်မဲ့ဥပဒေသစ်တရားကိုဩစတြေးလျနိုင်ငံကကမ္ဘာမှာပထမဆုံးနိုင်ငံအဖြစ်ပြဋ္ဌာန်းဖို့ပြင်ဆင်နေပါတယ်နယူးဇီလန်နိုင်ငံChristchurch မြို့မှာမကြသေးခင်ကဖြစ်သွားတဲ့အကြမ်းဖက်တိုက်ခိုက်မှုကိုတိုက်ရိုက်ထုတ်လွှင့်ပြသခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ရေးဆွဲထားတဲ့ဒီဥပဒေချမ်းကိုအခုသတင်းပတ်အတွင်းဩစတြေးလျလွှတ်တော်မှတင်သွင်းမှဖြစ်ပါတယ်ဒီအကြောင်းစစ်တနေမြို့ကနေ VOA သတင်းတောက်ဖီးမာစာသတင်းပေးပို့ထားတာကိုကိုစောင်းဝင်းလိုင်ကတင်ပြပေးပါမယ်ရှင
်နယူးဇီလန်နိုင်ငံ Christchurch မြို့ကမွတ်စလင်ပလီနှစ်ခုမှဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုတရတမားက18မိနစ်ကြာ Facebook လူမှုကွန်ရက်ကတဆင့်တိုက်ရိုက်ပြသခဲ့တာပါလူ90လောက်တည်ဆုံသွားခဲ့တဲ့ဒီဖြစ်စဉ်ဟာလူမှုကွန်ရက်ပေါ်မှာတနာ ਈ ကြော်ကြာအထိရှိနေခဲ့တာပါတုံလုံး66ဘွယ်ကောင်းတဲ့အဲ့ဒီဖြစ်စဉ်ကို Facebook အနေနဲ့ဖြုတ်ချဖို့နေကွေးစွာလှုပ်ဆောင်ခဲ့ကြောင်းဩစတြေးလျဗဟိုအစိုးရရှေ့နေချုပ် Christian Porter ကပြောပါတယ
် At close to 60 minutes the New Zealand police requested that they take it down and that didn't happen until around the 69 minute mark so
လူမှုကွန်ရက်ပေါ်ရောက်လာပြီးမိနစ်60နီးပါးလောက်ကြာတဲ့အချိန်မှာအဲ့ဒီပြစ်ခတ်မှုအကြောင်းတင်ထားတာကိုဖြုတ်ချပေးဖို့နယူးဇီလန်ရဲတပ်ဖွဲ့ကတောင်းဆိုခဲ့ပါတယ်ဒါပေမဲ့69မိနစ်ကြာမှဖြုတ်ချပေးနိုင်ခဲ့ပါတယ်ဒါကြောင့်ကျွန်တော်အနေနဲ့ရောစဉ်းစားဆင်ခြင်တတ်တဲ့သူတယောက်အနေနဲ့ရောပြောရမယ်ဆိုရင်တော့အဲ့ဒီအချိန်တိုင်းတာဟာလုံးဝလက်ခံနိုင်စရာမရှိပါဘူ
းနယူးဇီလန်အကြမ်းဖက်တိုက်ခိုက်မှုကိုကျူးလွန်ခဲ့သူဟာသူ့ကိုယ်သူလူပြူလူမျိုးကြီးဝါဒီလို့သတ်မှတ်ထားတဲ့အသက်28နှစ်အရွယ်ဩစတြေးလျနိုင်ငံသားတဦးဖြစ်ပါတယ်အများပြည်သူလက်မခံနိုင်တဲ့အကြောင်းအရာနဲ့ဖြစ်စဉ်တွေကိုလူမှုကွန်ရက်ပေါ်ကနေအလင်းမြန်ဖြုတ်ချပေးရတဲ့အတွက်လူမှုကွန်ရက်ကုမ္ပဏီတွေကတာဝန်ရှိသူတွေကိုဩစတြေးလျအစိုးရဝန်ကြီးတွေကခေါ်ယူတွေ့ဆုံခဲ့ပေမဲ့ထွက်လာတဲ့ရလအပေါ်လွတ်တော်အမတ်တွေကမကြေမနက်ဖြစ်နေကြတာပါဆက်ဆုပ်ရွှင်ရှားပွဲကောင်းတဲ့အကြမ်းဖက်ဖြစ်စဉ်တွေကိုလူမှုကွန်ရက်တွေပေါ်ကနေအလင်းမြန်မဖြုတ်ချရင်အမေရိကန်ဒေါ်လာဘီလျံပေါင်းများစွာဒဏ်ရိုက်နိုင်မယ့်ဥပဒေကိုပြဋ္ဌာန်းဖို့စီစဉ်နေတာဖြစ်ပါတယ်လူမှုကွန်ရက်အကြီးအကဲတွေအနေနဲ့လဲထောင်ဒဏ်3နှစ်အထိကြာခံရနိုင်ပါတယ်အခုအဆိုပြုထားတဲ့ဥပဒေကြောင်းကအရန်ပြင်းထန်လွန်းကြောင်းဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကစိုက်ဘာလုံခြုံရေးဆိုင်ရာကြွန့်ကျင်သူ Nigel Fair ကပြောပါတယ
် I'm a believer that jail time is for serious and violent offenders and not for the marketing executive of a
ကျွန်တော်ကထောင်ချရဲဆိုတာရာဇဝတ်မှုကြမ်းဖက်မှုကျူးလွန်သူတွေအတွက်ပဲဖြစ်တယ်လို့ယုံကြည်သူဖြစ်တာနဲ့အညီလူမှုကွန်ရက်ကုမ္ပဏီတွေကအကြီးအကဲတွေကိုတော့ထောင်မချသင့်ဘူးလို့ထင်ပါတယ်ဒီကိစ္စကိုဆက်ပြီးတော့ဆွေးနွေးနေဖို့လိုပါတယ်ဒါရိုက်တာကတော့ကောင်းတဲ့ကိစ္စပါဒီကိစ္စကိုကိုင်တွေဖြေရှင်းဖို့မျှတတဲ့နည်းလမ်းတစ်ခုကျွန်တော်တို့ရှာနိုင်လိမ့်မယ်လို့ထင်ပါတယ
် Christchurch မြို့ကတိုက်ခိုက်မှုအကြောင်းတင်ထားတဲ့ဗီဒီယိုကိုထပ်ဆင့်ကူးယူဖော်ပြကြတဲ့အရေးအတွက်တသန်းခွဲလောက်ကိုဖြုတ်ချခဲ့ပြီးဖြစ်ကြောင်း Facebook ကပြောပါတယ်ဒါ့အပြင်ဒါရိုက်ထုတ်လွှင့်မှုနဲ့သက်ဆိုင်တဲ့စီကံသတ်မှတ်ချက်တွေကိုပိုမိုကောင်းမွန်အောင်နဲ့အမုံတရားတွေအွန်လိုင်းပေါ်မှာဖြန့်ကျက်မှုကိုဟန်တားနိုင်ဖို့စ조사ဆောင်ရွက်နေကြောင်းလဲ Facebook ကပြောပါတယ်ဒီဥပဒေကြောင်းကိုအတီးပြူရေးမပြူရေးဩစတြေးလျလွတ်တော်ကအခုသတင်းပတ်အတွင်းဆွေးနွေးကြမှာပါ Christchurch မြို့မှာဖြစ်သွားခဲ့တဲ့အကြမ်းဖက်မှုနဲ့ပတ်သက်လို့လူမှုကွန်ရက်တည်းရဲ့အခမ်းအနားကိုလည်း New Zealand အစိုးရကဖွဲ့ထားတဲ့ဩဇာကြီးတဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကအသေးစိတ်စုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်။အကြမ်းဖက်မှုကျူးလွန်ခဲ့တဲ့တနတ်သမားကိုတော့လာမယ့်တောက်ကြနေ့မှာရုံးထုတ်စစ်ဆေးမှာဖြစ်ပါတယ်ခင်ဗျာ။
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါရှင
်။ဗီဒီယိုရဲ့တင်းလာနေညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။နောက်နှစ်နာရီကြာမှထုတ်လင်းမယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေအပြင်စီးပွားရေးဘလော့ဂါတွေပြောသမျှတက်တန့်ရောက်သတင်းလွှာနဲ့သူယုံကြည်ရာစားတဲ့သတင်းပတ်စင်ကန်တာတွေကိုလည်းနားဆင်ကြရမှာပါ။လိုင်းဒိုမီတာ25 32 51ပထမနာရီဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ကြပါလိမ့်ရှင်။ခုတနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုမဆုမြတ်မုံကပြောပြပေးပါဦးမယ်ရှင်
။တူရကီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲတွေမှာတမရရီဂျက်တာရဲ့အာဒိုဝန်ရဲ့ပါတီကအကြီးအကျယ်ရှုံးနေခဲ့ပါတယ်။နိုင်ငံတော်ကအရေးပါတဲ့မြို့တွေမှာရှုံးခဲ့တယ်လို့အန်ကာရာမြို့တော်မှာလည်းအဓိကတိုက်ခိုက်ပါတီကိုရှုံးပါတယ်။နိုင်ငံရဲ့အကြီးဆုံးအစ္စတန်ဘူမြို့မှာရွေးကောက်ပွဲရလဒ်ကိုတရားရဂိုင်းနှုံးပြအောင်အပိသက်မကြေညာသေးပေမဲ့တရားဝင်ထုတ်ပြန်ပြီးသလောက်အချိန်နဲ့ဖြစ်နေပါတယ်။ရွေးကောက်ပွဲမှာသူ့ရဲ့ AKP ပါတီအထင်အရခဲ့တဲ့ဆိုတာကိုတမရအာဒိုဝန်ကအတိအမှတ်ပြုပြီးတော့ရွေးကောက်ပွဲရလဒ်ကသင်ခန်းစာယူမယ်လို့အစ္စတန်ဘူမြို့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အန်ကာရာမြို့တော်မြို့တော်ဝန်ကြီးတို့အတွက်မဲအများစုရေးတွက်ပြီးချိန်မှာအတိုက်အခံ CHP ပါတီကိုယ်စားလှယ်လောင်းကအသာရနေပါတယ်။ယူကရိန်းသမ္မတရွေးကောက်ပွဲမဲအရေးအတွက်ထောက်ဝက်လောက်ကိုတနင်္ဂနွေနေ့တိခတ်မှာတနင်္လာနေ့ဒီကနေ့မှာရေးတွက်ပြီးချိန်မှာတော့ဗလာဒီမီးယာဇယ်လန်စကီနဲ့ပက်ထရိုပိုရိုရှန်ကိုတို့ကရှေ့ကဥဆောင်နေပါတယ်ရုပ်သံစီးရီးတွေမှာသမ္မတအဖြစ်တရုတ်ဆောင်နဲ့ဟာသားတရုတ်ဆောင်ဇယ်လန်စကီကမဲအရေးအတွက်30ရာခိုင်နှုန်းနဲ့ရှေ့ကနေဥဆောင်နေတယ်လို့ဗဟိုရွေးကောက်ပွဲကော်မရှင်ကပြောပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ရဲ့အဖေတူအမေခွဲအကိုတော်သူကိုတပ်ဖြတ်မှုနဲ့တရားစွဲခံထားရတဲ့ဗီယက်နမ်လူမျိုးအမျိုးသမီးကိုမလေးရှားတရားရုံးကတေဒံအစားထောင်ဒဏ်3နှစ်နဲ့6လချမှတ်လိုက်ပါတယ်ဒိုရန်တီဟောင်းကတေဒံထက်တက်တာတဲ့အပြစ်ဒဏ်ခံရဖို့အတွက်တေစင်နိုင်လောက်တဲ့အထိထိခိုက်နာကျင်စေမှုနဲ့အပြစ်ရှိကြောင်းဝန်ခံခဲ့တယ်လို့သူ့ရဲ့ရှင်နေကပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံမှာတော့ဘရင်တစ်နန်းတက်တဲ့အခါမှာရေယီဝါနန်းဆက်လို့တတ်မှတ်ခေါ်ဆိုမယ်လို့ဒီကနေ့ထုတ်ပြန်ကြေညာလိုက်ပါတယ်။နန်းဆွန်တော်မဲ့လက်ရှိဘရင်အကီဟီတိုရဲ့သားတော်အိရှိမင်းသားနော်ရီဟီတိုကမေလတရနေ့မှာနန်းတက်တဲ့အခါမှာရေယီဝါနန်းဆက်အဖြစ်နဲ့ခေါ်ဝေါ်တုံ့နှုတ်မှုအထွတ်အစိုးရကတတ်မှတ်တဲ့အကြောင်းဝန်ကြီးချုပ်ကဒီကနေ့ကြေညာခဲ့ပါတယ်ရှင်။
ဧပြီလတရက်တနင်္လာနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုစောဝင်းလှိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်း Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington. From Washington.